ထိုင်းမှာလည်းဘုရားသုံးစုမျိုးမှာ NCA အပြည့်ရဲ့မွန်တက်နဲ့ဒီမှာစစ်တပ်တို့မနေ့ကတိုက်ပွဲဖြစ်စင်မှာ NCA စာချုပ်ကိုချိုးဖောက်တယ်ဆိုပြီးတော့နှစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်ဒီပြဿနာကိုမကြီးထွားတာခင်မှာညီညီနဲ့ဖြေရှင်းဖို့လိုတယ်လို့မွန်ပြည်ပြပါတီဘက်ကပြောလိုက်ပါတယ်။ဒီမြန်မာပိုင်းသတင်းတော့နိုင်ကွင်းကဆက်သွယ်ပြန်ပြီးတော့သတင်းတွေပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဖျားသုံးစုမြို့နယ်တွင်တမတော်နဲ့မွန်ပြည်ပြပါတီကြားဖြစ်ပွားတဲ့စီးရီးပြဿနာတွေမကြီးထွားမီဖြေရှင်းဖို့လိုတယ်လို့မွန်ပြည်ပြပါတီဒုတိယဥက္ကဋ္ဌနိုင်ဟန္တာကပြောပါတယ
်။ဒါမပြောလို့ပဲနဲ့ပေါ့ဗျာနော်။ဟောအောက်ဒီမှာသင်ပြအောင်ဒီနိုင်မှုမရှိခဲ့လို့ပေါ့လေဒါလို့ပြတ်သွားတဲ့အပေါ်မှာကျွန်တော်တို့လည်းစိတ်မကောင်းဘူးဗျာ။ဒါလို့ပြတ်သွားတဲ့အပေါ်မှာဒီလေပြန်ရဖို့နဲ့ကြီးသွားဖို့ပေါ့လေကျွန်တော်တို့နီးလန်းချဖို့လိုတယ်။မဟုတ်ရင်ပြန်ပြတ်သွားရင်နောက်ပိုင်းဖြေရှင်းဖို့များဆက်သွားနိုင်တယ်။ကျွန်တော်တို့ရဲ့ဒီနေ့ကြီးဒီစင်မှာကလေးကတော့ဒါနေ့ကြီးဦးစားပေးဖို့လိုတယ်လို့ကျွန်တော်မြင်နေတယ်
။ဒီစီးရီးကသနာကိုဖြည့်ရှင်းဖို့အတွက်မွန်ပြည်တဲ့ခေါင်းဆောင်တွေကြားမှာဒီရပိုင်းတွင်တိတ်ဆိုညီနိုင်ပြီးလှုပ်ဆောင်သွားမယ်လို့နိုင်ဟန်တာကဆိုပါတယ်။မနေ့ကနိုဝင်ဘာ29ရက်နေ့မှာထိုင်းမြန်မာနယ်စပ်နယ်နဝေးကိစ္စကိုကြောင်းပြုပြီးမွန်ပြည်တဲ့ပါတီတက်ပြီးတဲ့ဂျပန်ပြည်တွင်ကိုမြန်မာစစ်တပ်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ပြစ်ကတ်မှုတွေဖြစ်ပွားခဲ့တာပါ။မနေ့ကစီးရီးပဋိပက္ခဖြစ်စဉ်နဲ့ပတ်သက်လို့အရှိတောင်ပိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးမောင်မောင်လက်ကအခုလိုပြောပါတယ်
။မနေ့ကကျွန်တော်တို့နေသားစစ်သနာတွေဖြစ်တဲ့နေရာတွေကိုသွားကြည့်တဲ့အချိန်မှာနေသားကော်မတီအဖွဲ့တွေပေါ့အဖွဲ့တွေမှာမွန်ပြည်ပြည်ပါတီကဆက်ဆံရေးနိုင်ပကော့ထော်လဲအတူတူပါရဲသားနဲ့ကိုသူတို့ဘာလို့ပြစ်လဲဆိုတော့ပြစ်တယ်ပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့နေနေရှင်းတယ်အချိန်ချိုးပေါက်တာပေါ့ပြစ်သွားတာဂျပန်ရေးတို့ဂျပန်ရေးတွေမှာကျွန်တော်နေနေရှင်းနေတာတော့ရှိတယ်
မြန်မာစစ်တပ်နဲ့မွန်ပြည်ပြည်တို့ကြားဖြစ်ပွားတဲ့စီးရီးပြဿနာတွေကိုတိတ်ဆုံဖြေရှင်းဖို့အခြေအနေကိုမသိရှိသေးဘူးလို့လည်းသူကဆိုပါတယ်။မွန်ပြည်ပြည်စုစည်းချုပ်ပုံချုပ်လေးကောင်းကတော့ခွေးခွေးချက်မရပဲမွန်ပြည်စစ်တပ်စခန်းကိုအသိဝင်ရောက်လာတဲ့အတွက်ပြစ်ကမှုဖြစ်ပွားတာဖြစ်ကြောင်းမွန်ဘာတာနဲ့အခုလိုပြောပါတယ်
။ဟောဒီဒီလေတိုင်းလူကစိတ်အင်ဂျီရီတွေဖဲ့လို့ဒီအနိုင်ကဖတုံးကုန်းလို့ဒုံပန်းကြီးကဒါကုန်းကုန်းသမတပီဘိုးရဲဒီစိတ်အင်ဂျီရီဟာတာ
သူပြောတာကတော့တကယ်တမ်းပြောရရင် ICU စာချုပ်တိုင်းဆိုရင်သူတို့မှားတယ်။ဒါကျွန်တော်တို့တတ်တည်နေတာဖြစ်တယ်2012ခုနှစ်တုန်းကတရားသုံးကလည်းကျွန်တော်တို့တတ်တည်ပဲ NCA စာချုပ်လည်းထိုးထားတာပဲကျွန်တော်တို့ရတတ်တည်နေတာကျွန်တော်တို့ခွေပေးမှခွေရမှလာပါအခုကတော့ခွေမရပဲစိုက်ရပြပြီးတော့အသိဝင်လာတယ်အသိဝင်လာတော့စနတ်တိုင်ကြီးသွားတာပေါ့ကျွန်တော်တို့တပ်ဖွဲ့ကိုစားစီဖို့မမီတော့ဘူးဘ ਹੁ နဲ့ဆက်သွယ်ရဖို့စားလို့မမီတော့ဘူးကျွန်တော်တို့ဘက်ကလွန်တာမဟုတ်ဘူးသူတို့ဘက်အချိန်မစဘူးဘာလို့အရင်လိုနေရတယ်လဲညှိနှိုင်းပြီးလာလို့ရတာပဲမပေးလာလို့မှမဟုတ်တာဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါမနေ့ကမနေ့ပိုင်းမှာမနေ့ပိုင်းလောက်ပြစ်ခတ်မှုဖြစ်ပေါ်ခဲ့ပြီးနေ့ငယ်ပိုင်းမှာမြန်မာစစ်တပ်နဲ့တရင်နယ်ခြားစောက်တပ် PGF ပူးပေါင်းညာလုံရင်နဲ့ဂျပန်ယူကင်းမွန်တပ်စခန်းကိုတိုက်ခိုက်ခဲ့ရမှာမွန်လယ်ပိုင်းမှာမွန်ပြည်တပ်ပါတီတရားသုံးစုမျိုးနဲ့ယုံနဲ့တပ်ခွဲယုံကိုစိမ့်ပိုက်ပြီးအခုတိုင်တပ်ဆွဲထားပါတယ်ဒီပြစ်ခတ်မှုမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့စကပြန်ဖြစ်ဆောင်ရွက်တဲ့ရဲသားတို့လည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြန်မာစစ်တပ်ဘက်ကတော့စတင်တိုက်ခတ်တဲ့မွန်ပြည်တပ်သက်ဖွဲ့ဝင်တွေကိုဥပဒေကြောင်းရာအရအမှုဖွင့်ထားတယ်လို့အရှိတောင်ပိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးမမောင်လက်ကဆက်ပြောပါတယ်
။ဥပဒေကြောင်းရာပဲကျွန်တော်တို့ကဆက်လုပ်မှာပေါ့။အခုရဲစခန်းကအမှုပေါ့။ဥပဒေတော့ဖြစ်တဲ့လူပေါ့။ဖြစ်တဲ့လူကိုတရားစွဲမှာပေါ့။ဥပဒေနဲ့ပဲတော့ပါမယ်
။လက်ရှိဖျားသုံးစုမြို့နယ်ဝင်ထွက်မှာမြန်မာစစ်တပ်နဲ့ PGF ကရင်နယ်ခြားစောက်တပ်တို့လုံခြုံရေးတင်ကြထားတယ်လို့ဆိုင်းငါဖက်ချမ်းမှာတော့ဆိုင်းစစ်တပ်ကလည်းလုံခြုံရေးတင်ကြထားပါတယ်။မွန်ပြည်တပ်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်တွင်တိုင်ရင်တုံးဂျပန်ရီတွင်နဲ့ဂျန်တော်ကျေးရွာကကျေးရွာသား300ကျော်ဟာထိုင်းဘက်ခြမ်းမှာရှိတဲ့ဖုန်ကြီးကျောင်းလေးမှာစစ်ပေးတိမ်းဆောင်နေရပါတယ်။ဒီစစ်ပေးဆောင်တွေကိုဆိုင်းအာဏာပိုင်တွေစံကလပူတီဒေသခံတွေတန်ဃာတော်တွေကနေကူညီဆောက်ရှောက်မှုပေးဆောင်ထားပါတယ်။မွန်ပြည်တပ်ပါတီက2020ခုနှစ်မှာမြန်မာစစ်ရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့ပရမတ်ဆုံးတိုက်ပွဲဖြစ်ပွားတာလည်းဖြစ်ပါတယ်ခင်ဗျာ။